အဲ့ဒါတော့အဲ့ဒီစကားကိုတခါကြီးတွေတခါကြီးတွေလက်ခံနိုင်မှာအဲ့ဒါပဲနော်နောက်တစ်ခုဘုန်းကြီးပြောအောင်နိရောဓသစ္စာကြောင်းများနှံပြီးဟောတယ်တဏှာရဲ့ခြုံချင်းခြုံချင်းမှုကိုလည်းနိရောဓသစ္စာတဏှာနဲ့နေကကိလေသာ7ပါးတို့ရဲ့ခြုံချင်းမှုကိုလည်းနိရောဓသစ္စာတဏှာကိလေသာတွေနဲ့တကွအကုသိုလ်တရားအလုံးလို့ရဲ့ခြုံချင်းမှုကိုလည်းနိရောဓသစ္စာအကုသိုလ်တရားအလုံးနဲ့အလောဘအဒေါသအမောဟခေါ်တဲ့ကုသလမူလတရားသုံးပါးတို့ရဲ့ခြုံငိမ့်မှုကိုလည်းဏိရောဓဖြစ်စာကုသိုလ်ကံအကုသိုလ်ကံမှန်သည်မြတ်တန်ត្រာကိုလက်ပတ်စီပြတ်တဲ့ကုသိုလ်ကံမှန်သည်မြတ်အလုံးသမုဒိယသစ္စာဆိုပြီး၅နည်းဟောလိုက်ပါတယ်ဒီ၅နည်းကိုလက်တွေ့ရှုွက်ရှုတတ်အောင်ဆိုပြီးဘုရားရှင်ကခန္ဓာကဘုန်းကြီးပြောခဲ့တဲ့ဒိဋ္ဌာယရဏအင်္ဂုတ္တတိကနိဗ္ဗာန်ဒိဋ္ဌာယရဏတုတ်တံမှာပဲဘယ်လိုဟောလဲကတမင်းသဗ္ဗေခဝေဒုက္ခនិရောဓအရိယသစ္စာဒုက္ခនិရောဓအရိယသစ္စာတရားဆိုတာဘာလဲအဝိဇ္ဇာယတွေဝအတ္တိတဝိရာဂនិရောဓသင်္ခါရនិရောဓသင်္ခါရនិရောဓဝိညာဏនិရောဓဝိညာဏនិရောဓနာမရူပនិရောဓနာမရူပនិရောဓသလယရဏនិရောဓသလယရဏនិရောဓဖန္တនិရောဓဖန္တនិရောဓဝေရဏនិရောဓဝေဒနာនិရောဓတဏှာនិရောဓတဏှာនិရောဓឧបထာဏនិရောဓឧបထာဏនិရောဓဘောនិရောဓဘောនិရောဓသံတိនិရောဓသံတိនិရောဓသရမရဏဒုက္ခပိဋိဝဒုက္ခသောမနာသူပယတာនិရောဓသံတိဧဝမေနတခိဝလတဒုက္ခခန္ဓာတနិရောဓဟောတိအယံဥစ္စတိပိခွေဒုက္ခនិရောဓအရိယသစ္စာအဲ့ဒါဒုက္ခនិရောဓအရိယသစ္စာပဲဆိုပြီးဟောတယ်ကြောင်ကျဆင်းတဲ့မှုပရိစ္ဆာသမုပ္ပါဒုတဲ့ချုပ်စင်ကိုនិရောဓသစ္စာဟောတယ်အဲ့ဒီនិရောဓသစ္စာကရှင်ဥဇဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိမြင်အပ်တဲ့និရောဓသစ္စာဖြစ်ပါတယ်ဘာဝိပဿနာဉာဏ်လဲလို့မေးရင်တော့ဒီအပိုင်းကိုဝိသုဒ္ဓိမေအခြေခံကဥရိယပြဉာဏ်ပိုင်းမှာပရိနာမိရမက်ကပါဠိတော်ကိုကိုးကားပြီးဖွင့်ဆိုထားပါတယ်နော်ဥရိယမေဉာဏ်ပိုင်းကိုယောဂီပုဂ္ဂိုလ်ကရောက်ရှိပြီးဆိုရင်ဒီនិရောဓသစ္စာကိုသိအောင်ကြိုးစားအထောက်အပံ့ဒီတော့ဒီនិရောဓသစ္စာကိုလည်းတံပြီးအကျဉ်းချုပ်လိုက်တော့အကြောင်းတရား၅ပါးခြုံငင်းခြင်းကြောင့်အကျုပ်ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေခြုံငင်းတယ်အကြောင်းသမုဒိယသစ္စာတရား၅ပါးအကျဉ်းဉာဏ်မရှိကုန်စင်အောင်ခြုံငင်းခြင်းကြောင့်အကျုပ်ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေအကျဉ်းဉာဏ်မရှိကုန်စင်အောင်ခြုံငင်းတယ်ဘယ်ခါမှအကြောင်းတရား၅ပါးကအကျဉ်းဉာဏ်မရှိကုန်စင်အောင်ခြုံငင်းမလဲဒီကိစ္စနည်းနည်းစဉ်းစားလို့နော်ကိလေသာအာသောတွေဘယ်ခါကုန်မလဲဘယ်ခါကုန်ညံ့လဲ။ဟမ်။ဘယ်ခါမှကိလေသာအာသောတွေကုန်မလဲ။နည်းနည်းတော့ကြားဘူးလိမ့်မယ်။ကိလေသာအာသောကုန်တဲ့ယဟန္တာဆိုတာကြားဘူးလိမ့်မယ်ဆင်း။နော်။ယဟန္တာဖြစ်တဲ့အခါမှကုန်မှာဒါကိုဝိသုဏိမေမဟာကြီးကဒုတိယလွယ်စာမျက်နှာ420နဲ့တက်မှာဘယ်လိုဖွင့်ဆိုထားလဲ။ဝိဇာနိရောဓရူပနိရောဓောတိအကမေကညာနေနဝိဇာယအနုဘာဒနိရောဓတောအနာဂတံတရူပတအနုဘာဒនិရောဓဟောတိပစ္ဆယဘာဝေအဘာဝတောဆိုပြီးကြည်လို့ဖွင့်တာ။ဘာပြောတာလဲ။ဧကမေကညာနေနဲ့အမျက်ဆုံးဖြစ်တဲ့အရိယမေညာ။ဒါကဘုန်းကြီးတို့အရတ္တမေညာကိုဆွလိုပါတယ်။အမျက်ဆုံးဖြစ်တဲ့အရိယမေညာရဲ့စွာအားကြောင့်အဝိဇ္ဇာကအနုဘာဒនិရောဓနောက်ထပ်တဖန်ဘယ်တော့မှမဖြစ်တော့ချုပ်ချင်းဖြစ်ချုပ်ပါတယ်။ဒီအဝိဇ္ဇာတဏှာဥပါဒံတခါရကအကုန်လုံးအတူတူပဲဒီတော့ဒီအဝိဇ္ဇာတဏှာဥပါဒံတခါရကံခေါ်တဲ့အကြောင်းသမုဒိယသစ္စာတရားတွေကအရတ္တမရဲ့စွာအားကြောင့်နောက်ထပ်တစ်ဖန်ဘယ်တော့မှမဖြစ်သောချုပ်ခြင်းဖြင့်အကျဉ်းချံမရှိကုန်စင်အောင်ချုပ်ပါတယ်ချုပ်ငိမ့်သွားတဲ့အတွက်ကြောင့်အနာဂတရူပတအနုဘာဒနိရောဓဟောတိနောက်အနာဂပြိဏိဗာနသုတိရဲ့နောက်ဆွယ်မှာဖြစ်တဲ့ဖြစ်ထိုက်တဲ့ခန္ဓာ၅ပါးတွေဟာလည်းအကျဉ်းချံမရှိကုန်စင်အောင်ချုပ်သွားတယ်။အဲဒီလိုချုပ်ငိမ့်မှုကဘာကြောင့်လဲ။ပစ္စယဘာဝေအဘာဝတော့အကြောင်းကြားခြင်းချမ်းမရှိတော့တဲ့အတွက်အကျိုးတရားလည်းခြင်းချမ်းမရှိနိုင်ခြင်းကြောင့်ဖြစ်တယ်။ဒီတော့ဒကာကြီးဒီကမကြီးတွေဥရိယပြညာရောက်အောင်အထုတ်နေပြီဆိုကြဆို။အဲဒီချိန်ကမှအရတ္တမရဲ့စွမ်းအားကြောင့်ဝိဇ္ဇာတဏှာဥပါဒသင်္ခါရကံဒီရဲ့အကျဉ်းချံမရှိကုန်စင်အောင်ချုပ်ငိမ့်သွားတာကိုယောဂီကမြင်အောင်လှမ်းရှုရမှာ။ဒီတော့ကိုကခုမှဥရိယပြညာရှိသေးတယ်အရတ္တမေရတ္ထဘောကကိုကမဆိုင်သေးဘူးမဆိုင်သေးတော့အဲ့ဒါအနာဂတ်လို့ပြောမလားပစ္စုပန်လို့ပြောမလားဟမ်ဒါအနာဂတ်ပဲဘယ်အနာဂတ်လဲဆိုတော့ဒီဘဝမှာယဟန္တာဖြစ်မယ်ဆိုရင်တော့ဒီဘဝအနာဂတ်ပေါ့နောင်ဘဝတစ်ခုခုအနာဂတ်ဘဝတစ်ခုခုကြမှာယဟန္တာဖြစ်မယ်ဆိုရင်လည်းနောင်ဘဝတစ်ခုခုဆိုတဲ့အနာဂတ်ပဲ အဲ့ဒီအနာဂတ်ကာလမှာအကြောင်းတရားတွေကအကျဉ်းချမရှိအရဟတမရဲ့စွမ်းအားကြောင့်ကုန်စင်အောင်ခြုံငိမ့်သွားတဲ့အတွက်အကျိုးခန္ဓာ၅ပါးရာပြိဏိမာဏသုတိအခိုက်မှာနောက်ဆုံးခြုံချင်းဖြစ်ခြုံသွား။နောက်ထပ်တစ်ဖန်ပြိဏိမာဏသုတိရဲ့နောက်ဆွယ်မှာဘယ်တော့မှပြန်မဖြစ်ဘူး။အဲ့ဒီမဖြစ်ကြကိုမြင်အောင်မကြည့်မှုသဘောနှစ်ခုအကြောင်းတရားအကျဉ်းချတဲ့နှစ်ခုလုံးခြုံငိမ့်မှုသဘောကိုนิโรธทิสสาဆိုပြီးတော့ဘုရားရှင်ကဟောနေတာအဲ့ဒီนิโรธทิสสาကဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိရမယ်นิโรธทิสสาအဲ့ဒီนิโรธทิสสาကအနာကတက်ဖြစ်တယ်ဒီတော့ဒီนิโรธทิสสาကိုထိုးထွင်းသိမြင်အတွက်တရားကြီးတွေဒီမကြီးတွေအနာကကိုရှုဖို့လိုလားမလိုလားအနာကကဖြစ်မှာမဖြစ်သေးတော့ဘယ်လိုရှုမလဲတဲ့လော်လော်လေးနဲ့ပယ်ချလိုက်တော့ဒီนิโรธทิสสาကိုသိအောင်မလားนิโรธทิสสาကိုမသိခင်သံသရာဝဇ္ဇေဒုက္ခရဲ့ကုံရဖြစ်တဲ့အဆုံးပိုင်းချဖြစ်တဲ့နိဗ္ဗာန်ကိုငံရအောင်ပြုလို့ပြမယ်လို့ပုဂ္ဂိုလ်တယောက်ကပြောဆိုလာခဲ့ရင်ထိုပုဂ္ဂိုလ်ရဲ့ပြောဆိုခြင်းဒီပြောဆိုသည့်အတန်ဖြစ်နေတဲ့အကြောင်းအရာဘယ်တော့မှမရှိပါဘူးဒါကဘုရားဟောတာနော်ဘုန်းကြီးဟောတာလားမဟုတ်ပါဘူးဘုရားဟောနေတယ်ဘယ်နဲ့တုန်းတခါကြီးရေတူမိုက်ကြီးဒီဘုရားဟောကိုလက်ခံနိုင်လားလက်ခံနိုင်ခင်ကိုသိအောင်ရှင်းရတော့ဒါပဲတကယ်တည်းနိဗ္ဗာန်လိုချင်ခဲ့ဒါကဝိပဿနာဉာဏ်ဖြင့်ထွတ်ထွန်းသိရတဲ့ဏိရောဓသစ္စာပဲသို့သောလောကုတ္တရာဏိရောဓသစ္စာဖြစ်တဲ့နိဗ္ဗာန်ဆိုတာရှိပါတယ်အဲ့ဒီနိဗ္ဗာန်ကတော့ဒီဝိပဿနာဉာဏ်ကြီးကရင့်ကျက်အောင်ကြိုးစားလိုက်တဲ့အခါရင့်ကျက်လာတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအရိယမဉ္စံဖုန်ညာဆိုတာပေါ်လာမယ်ပေါ်လာတဲ့အချိန်ကမှတို့အရိယမဉ္စံဖုန်ညာတို့ဖြင့်ဒီအတ္တကရတ္တအငိမ့်တဲ့နိဗ္ဗာန်တရားတော်မြတ်ကြီးလို့ခေါ်ဆိုအပ်တဲ့လောကုတ္တရာဏိရောဓသစ္စာတရားကိုထိုးထွင်းသိမှဖြစ်တယ်။အဲ့ဒီဏိရောဓသစ္စာကိုလည်းထိုးထွင်းမသိခဲ့ဘူးဆိုရင်သံသရာဝဇ္ဇေဒုက္ခကုံရံဖြစ်တဲ့အဆုံးပိုင်းချကိုရောက်နိုင်မှာမရောက်နိုင်ဘူးတဲ့။ဘုရားရှင်ရဲ့တရားတော်အပေါ်နဲ့ညုံကြည့်ဖို့သရတရားရှိဖို့အလိုတယ်နော်။နောက်တစ်ခုမေဃသစ္စာအကြောင်းရှင်းမယ်။အလုံးကြားမှုကြတဲ့ဒုက္ခဏိရောဓဂမိနိပဋိပဒါခေါ်တဲ့ဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ခေါ်တဲ့မဂ္ဂသစ္စာမဂ္ဂင်ရှင်းပါးကိုရှိတယ်။ဘာတွေလဲ?တမ္မာဒိဋ္ဌိ၊တမ္မာသင်္ကပ္ပ၊တမ္မာဝါစာ၊တမ္မာကမ္မန္တ၊တမ္မာအာဇီဝ၊တမ္မာဝါယမ၊တမ္မာတတိ၊တမ္မာသမာဓိ။ကောင်းပြီ။ဘာလဲတမ္မာဒိဋ္ဌိ။ဒါပဲပြဿနာကနော်။ဘာဂုဏတမဒိဋ္ဌိကိုယ်တည်းဆိုတာကိုဘုရားရှင်ကိုယ်တော်တိုင်ဟောထားတဲ့မဟာသတိပ္ပဏသုံးတမ္မပေးထားတဲ့ definition ပေါ့ရှင်းလင်းချက်ရှိတယ်ကတမသဘိကဝေတမဒိဋ္ဌိယံကောဘိကဝေဒုက္ခဉာဏဒုက္ခသမုဒိဉာဏဒုက္ခនិရောဓဉာဏဒုက္ခនិရောဓဂမိနိယပရိပရာယဉာဏယံဟုသတိဘိကဝေတမဒိဋ္ဌိရှင်းရှင်းလင်းလင်းဒုက္ခသစ္စာကိုသိကြည့်တဲ့ဉာဏ်သည်တမဒိဋ္ဌိဒုက္ခပြင်းချံသမုဒိယအရိယသစ္စာကိုသိနေတဲ့ဉာဏ်သည်သမ္မာဒိဋ္ဌိဒုက္ခချုပ်ရနိရောဓအရိယသစ္စာတရားကိုသိနေတဲ့ဉာဏ်သည်သမ္မာဒိဋ္ဌိဒုက္ခချုပ်ရနိရောဓနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားကိုသိတဲ့ဉာဏ်သည်သမ္မာဒိဋ္ဌိဘယ်နှမျိုးလဲ၄မျိုးမဂ္ဂင်၈ပါးကိုစနစ်တကျကျင့်ကြံကြုတ်ကိုဘောမြန်အထုပ်ပါမှနိဗ္ဗာန်ကိုရမယ်ဆိုတာလက်ခံနှင်ခဲ့ရင်မဂ္ဂင်၈ပါးရဲ့နံပါတ်၁အစိမ့်ပိုင်းတစ်ခုဖြစ်တဲ့တမ္မာဒိဋ္ဌိမဂ္ဂင်နဲ့လည်းပြည့်စုံအောင်ကြိုးစားဖို့မလိုဘူးလားမလိုပါဘူးကြိုးစားကြလားဒါပဲကိုယ်ကိုမင်းကြည့်ငါဟာဒုက္ခသစ္စာခေါ်တဲ့ခန္ဓာ၅ပါးယုတ်တရားနဲ့တရားကိုသိအောင်ကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်ဟုတ်သလားမဟုတ်ဘူးလားဒါကမေးဖို့လိုတယ်ဟုတ်တယ်ဆိုလို့ချင်းဒုက္ခသစ္စာခေါ်တဲ့ယုတ်ဆိုတာကဘာလဲနံဆိုတာကဘာလဲဒါတွေကိုစနစ်တကျသိဖို့လိုတယ်နောက်တစ်ခုသမုဒိယသစ္စာကိုရှင်းပြပြီနော်သမုဒိယသစ္စာသိတဲ့ဉာဏ်အမြင်နဲ့လည်းပြည့်စုံဖို့လိုတယ်ဏိရောဓသစ္စာကိုသိတဲ့ဉာဏ်အမြင်နဲ့ပြည့်စုံဖို့လည်းလိုတယ်မဂ္ဂသစ္စာကိုသိတဲ့ဉာဏ်အမြင်နဲ့ပြည့်စုံဖို့လည်းလိုတယ်ဘယ်လိုဒီမဂ္ဂသစ္စာကိုပြန်သိမလဲဆိုတော့ခွန်ကြီးတို့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကဟောဘက်ကအထုသဖြင့်တော့သမထဉာဏ်ပိုင်းမှလည်းဒီရှုွက်ရှိတယ်ဥရိယပြဉာဏ်ပိုင်းမှလည်းရှိပါတယ်အထုသဖြင့်တော့ဘင်္ဂဉာဏ်ပိုင်းရောက်ပြီဆိုရင်ညာတင်စညာနေစဥပ္ပောပိဝိပတ္တိညာတံခေါ်နေတဲ့သိတဲ့သိတဲ့ဒုက္ခသစ္စာတရားသမုဒ္ဒသစ္စာတရားနှစ်ပါးကဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိရမယ်အရှုကအာယုံဖြစ်တဲ့တရားတွေအဲညာတခေါ်တဲ့ဒုက္ခသစ္စာတရားသမုဒ္ဒသစ္စာတရားကိုလည်းသိရမယ် မြာနာခေါ်တဲ့ရှုနေတဲ့ဝိပဿနာဉာဏ်ကိုလည်းဟိုတိုင်းမှသာပြန်သိရမယ်ဆိုပြန်ရှုရမယ်ဒီတော့ဉာဏ်နဲ့ခေါ်တဲ့ဝိပဿနာဉာဏ်ကဉာဏ်တစ်ခုတည်းမဖြစ်ပါဘူးဘုန်းကြီးကပြောခဲ့တဲ့အတိုင်းပဲရှင်ဘက်စိတ်သိသိချင်းနဲ့ဝိသင်တန်းဖြစ်တယ်အဲ့ဒီချိန်ကမှဒီဝိပဿနာဉာဏ်မှာသောမနတဝိရဏနဲ့ရှင်တွဲနေရင်စိတ်သိသိ34လုံးရှိတယ်ဥပက္ခဝိရဏနဲ့ရှင်တွဲရင်တော့စိတ်သိသိ33လုံးရှိတယ်အိညာသမန်ခေါ်တဲ့စရတိက73လုံးနဲ့သောဘနာတရဏစရတိ19လုံးခွန်ကပြင်းနေတဲ့စရတိ1လုံးအသိစိတ်1လုံးပေါင်း34သို့မဟုတ်ယံခဥပကဝေဒနာနဲ့ရှင်ပီတိမပါတဲ့အတွက်33ရှိတယ်မနောဓာရိကဇောဝိစိတ်အစဉ်ဇောခဏချင်းအမြင်နဲ့ဖြစ်ပါတယ်အဲ့ဒီနန္တရားစုတွေကိုညာနာလို့ခေါ်တယ်ရှုတတ်တဲ့ဝိပဿနာဉာဏ်အဲ့ဒီခါမှာရှုတတ်တဲ့ဝိပဿနာဉာဏ်ကိုတစ်ဖန်ပြန်ပြီးရှုလိုက်တဲ့အခါဒီစိတ်စနစ်သိ34 33လုံးတွေကိုယောဂီကမြင်အောင်စနစ်တကျရှုရတယ်။အဲ့ဒီမှာသမာဓိတိခေါ်တဲ့ပညာဉာဏ်စရတိလည်းပါတယ်။နောက်သမာဝယမခေါ်တဲ့ဝရိယစရတိလည်းပါတယ်။သမာတတိခေါ်တဲ့တတိစရတိလည်းပါတယ်။သမာသမာဓိခေါ်တဲ့ဧကဂရစရတိလည်းပါပါတယ်။သမာသင်္ကပ္ပခေါ်တဲ့ဒီယုံနာဓမ္မသင်္ခါရတရားတွေရဲ့အနိစ္စခြင်းရဒုက္ခခြင်းရအနတ္တခြင်းရပေါ်တော့စိတ်ကိုရှေ့ရှုတင်ပေးနေတဲ့တမ္ပသင်္ကပ္ပခေါ်တဲ့ဝိတ္တစေတိလည်းပါတယ်။ပေါ်လိုက်တော့စေတိ၅လုံးပါတယ်။သို့တော့ယံခံယောဂီပုဂ္ဂိုလ်ကမိမိသီလမဂ္ဂင်ဤကိုလည်းတဖန်ပြန်ပြီးသီတဝိပဿနာရှုရပါတယ်။တမ္မဝါစာတမ္မကမ္မန္တတမ္မအာဇီဝတွေကိုလည်းပြန်ပြန်ပြီးတော့ဝိပဿနာရှုရတယ်။အဲ့ဒီခါမှာဒီတမ္မဝါစာတမ္မကမ္မန္တတမ္မအာဇီဝတွေကိုလည်းထုံထုံသိပါတယ်။မဂ္ဂင်၈ပါးကိုဝိပဿနာဉာဏ်ဖြင့်ပြန်ရှုတဲ့အချိန်ခါမှာမိမိတို့ကမဂ္ဂင်၈ပါးကိုဟုတ်တိုင်းမှသာသိတယ်။သို့သောဝိပဿနာဉာဏ်ရင်းကရင့်ကျက်လာလို့အရိယာမဂ္ဂညာပုံဉာဏ်ကိုစိုက်ပြီးဆိုရင်အရိယာမဂ္ဂညာနဲ့ရှင်တွဲပြီးမဂ္ဂင်၈ပါးကခံတူဖြစ်ကြတယ်။အဲ့ဒီအချိန်ခါမှာမိမိရဲ့မဂ္ဂကိုပြန်ဆင်ခြင်လိုက်ရင်ဒီမဂ္ဂင်၈ပါးကိုယောဂီဘုရားတန်းမြင်တယ်။အရိယာဘုရားကိုဆင်ခြင်လိုက်ရင်လည်းဒီမဂ္ဂင်၈ပါးကိုတန်းတွေ့ပါတယ်။အဲ့ဒါကြောင့်အဲ့ဒီခါမှာမဂ္ဂသစ္စာကိုအပြီးတိုင်သိတယ်။ဒီလိုသစ္စာလေးရတရားမြတ်ကိုတမ္မာကျိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖို့မတိခဲ့ရင်သန္တာဝဆင်းဒုက္ခရဲ့အဆုံးပိုင်းကြဖြစ်တဲ့နိဗ္ဗာန်ကိုဘယ်လိုမှမျက်မှောက်ပြုလို့မရနိုင်ဘူး။အဲ့ဒါဘယ်သူဟောတာလဲ။မြတ်စွာဘုရားဟောတယ်နော်။ဘုန်းကြီးဟောတယ်လို့တော့မလုပ်ပါနဲ့နော်။ဒီတော့ဘုရားရှင်အပေါ်၌ယုံကြည်ချက်တတ်တဲ့တရားအပြည့်အဝထင်ရှားရှိတယ်။ဘုရားရှင်ဟောကြားပြတာဆုံးဆုံးမှတော်မူတဲ့တရားတော်အပေါ်၌လည်းယုံကြည်ချက်တရားတရားအပြည့်အဝရှိတယ်ဆိုရင်ဒကာကြီးတွေဒကာကြီးတွေဘက်ကဩသူလည်းသူနေသူဟနဲ့သူမှန်တာပဲကိုလည်းကိုနီကိုဟနဲ့ကိုမှန်တာပဲဆိုပြီးလောလောလေးနဲ့တော့မဆုံးဖြတ်လိုက်နဲ့နော်ဆုံးဖြတ်လိုက်ရင်ဘာဖြစ်တယ်ဘာဖြစ်တယ်ဆိုတော့ဘုန်းကြီးကဒါပြောခြင်းလို့သူနေတန်းချီပြရတယ်အခုမှနေတန်းမရှိသေးတယ်နော်တရားနာပရိသတ်နဲ့နားနိုင်မလားနားနိုင်ပါဘူးနည်းနည်းလေးနားထောင်ကြည့်တာနော်ယေတိဘိက္ခုယေဘိက္ခုအာဓမ္မံတမောတိတိပင်တိဒီဘိက္ခုယေဘိက္ခုဘုဇဏအဟိဒါယပฏิဘာနာဘုဇဏအတုခါယဘ ਹੁ နောဇဏတာအနတ္ထယအဟိဒါယဒုက္ခယဒေဝမနုဿာနဘုံဇာတိဘိက္ခုယေဘိက္ခုအပုညာပတ္တဝတိဒေသိမံတတ္ထမအန္တရတပင်တိသာသနာတော်ကိုကွင်ပတ်အောင်လုပ်နေတဲ့ပုဂ္ဂိုလ်တွေနော်ဘယ်လိုပုဂ္ဂိုလ်တွေလဲဘိက္ခုဟိခြေတန်းရံတို့ယေတိဘိက္ခုအကျဉ်းရံတို့တို့သည်ကအာဓမ္မအာဓမ္မကိုဓမ္မောတိဓမ္မဟူ၍ကြည်ပင်ဤချင်းရှားပြ၍နေကြလေခွန်ဤအာဓမ္မကိုဓမ္မလိုချင်းရှားပြလေဘိက္ခုဟိခြေတန်းရံတို့ဒီဘိက္ခုတို့အာဓမ္မကိုဓမ္မလိုချင်းရှားပြနေတဲ့ယဟန်တော်တို့သည်ကဘ ഹു ဇနာအဟိဒါယလူများအပေါင်းဤလူနာနိဗ္ဗာန်သုံးတန်းသောအကျိုးစီဘာမယံလုံဟာပฏิပန္နာချင်းချံကြုံကုန်ပွားများအထုံ၍နေတဲ့ပုဂ္ဂိုလ်တို့သည်ဟွန်းဒီဖြစ်ကြလေကုန်၏ဘုဇဏအတုခာယလူများအပေါင်းဤလူနာနိဗ္ဗာန်သုံးတန်းသောချမ်းသာဒုက္ခကင်းမယံအလုံဟာပฏิပန္နာချင်းချံကြုံကုန်ပွားများအထုံ၍နေတဲ့ပုဂ္ဂိုလ်တို့သည်ဟွန်းဒီဖြစ်ကြလေကုန်၏ဘုနောဇနတာလူများအပေါင်းဤအနတ္ထာယလူနာနိဗ္ဗာန်သုံးနံသောအကျိုးမဲ့ရအလုံးငါလူနာနိဗ္ဗာန်သုံးနံသောချမ်းသာဒုက္ခဒီဟုသောအကျိုးမဲ့ရအလုံးငါအဟိဒါယလူနာနိဗ္ဗာန်သုံးနံသောချမ်းသာဒုက္ခဒီဟုသောအစီပွားမဲ့ရအလုံးငါဒုက္ခယဆင်းရဲခြင်းငါ ဒေဝမနုဿန္တနလူရောကြီးဒုက္ခရဆင်းရဲခြင်းကပရိပန္နကျင့်ကြံကြုံကိုပွားများအထောက်ရနေတဲ့ပုဂ္ဂိုလ်တို့သည်ဟွန်းကြီးဖြစ်ကြလေကုန်၏တတိထဘုံသင်ကောင်းတယ်နော်။ဘာပြောနေလဲ။အဓမ္မကိုဓမ္မလို့ထင်ရှားပြတယ်။အဲဒီလိုပြနေတဲ့ပုဂ္ဂိုလ်ဒီဟာလူများအပေါင်းရတဲ့ရတတ်တဲ့လူချမ်းသာ၊နတ်ချမ်းသာ၊နိဗ္ဗာန်ချမ်းသာဆိုတဲ့ချမ်းသာအစီအပွားကြီးကိုမရအောင်ကြင့်နေတဲ့ပုဂ္ဂိုလ်ကြီးဘာဖြစ်လို့လမ်းမှမမှန်လဲ။အဓမ္မတွေကိုလူကဓမ္မပါပဲလို့ထင်ရှားပြနေတယ်။ဘယ်လိုပြရလဲဆိုတော့ဘုံကြီးပြတော့မှထပ်ရှင်းပြနော်လူများအပေါင်းရတဲ့ရတတ်တဲ့လူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာခေါ်တဲ့ချမ်းသာဒုက္ခတွေကင်းမဲ့ဖို့ရန်အတွက်ကြင့်နေတဲ့ပုဂ္ဂိုလ်တွေဖြစ်တယ်လူများအပေါင်းရတဲ့ရတတ်တဲ့နတ်လူတွေရတဲ့ရတတ်တဲ့လူနဲ့နိဗ္ဗာန်သွန်းတော့အကျိုးစီးပွားတွေမဲ့ရအလုံးကအကျိုးစီးပွားမရှိရအလုံးကဆင်းရဲဒုက္ခမျိုးမျိုးရရှိဖို့ရန်အတွက်ကြင့်နေတဲ့ပုဂ္ဂိုလ်တွေဒါရင်လို့ဆိုတော့မဟုတ်ကသေးဘူးဘဟုံစာတေဘိက္ခွေဘိက္ခုအပုညပတ္တဝတိတေစီမံတတ္တမအန္တရဒပိတိဘိက္ခွေရှင်းတယံတို့တေဘိက္ခုတို့ယံတံတို့တိခဘဟုံစာများစွာဤဖြစ်သောအပုညမကောက်မှုအကုသောတရားကိုပတ္တဝတိဖြစ်ပေါ်စေချလေကုန်၏တေဇထုပုဂ္ဂိုလ်တို့သည်လီဤတမံတတ္တမဤတတ္တမသုံးပြသန္တရာတော်မြတ်ကြီးကိုအန္တရဒပိတိဝေပြောက်စေချလေကုန်၏ဘယ်လိုဆက်ဆက်တယ်လဲဘုန်းကြီးရှင်းပြပါမယ်ပြီးတော့မှနော်ညာစွာသောမကောင်းမှုအကုသိုလ်တရားကြီးကိုလည်းဒုဗောအောင်ရွတ်ဆောင်နေတဲ့ပုဂ္ဂိုလ်တွေဖြစ်တယ်သတ္တမသုံးပြသာသနာတော်မြတ်ကြီးကိုကွယ်မြောက်ညုံသိမ့်ခြုံငင်းအောင်ကြင့်နေတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ပါတယ်အဓိကမသတ္တမပဋိပတ္တိသတ္တမပရိယတ္တိသတ္တမဆိုပြီးသတ္တမသုံးပြရှိပါတယ်အဓိကမတ္တမဆိုတာကတော့မဉ္ဉံ၄ပါး၊ဘုဉ္ဉံ၄ပါး၊အဘိဉ္ဉံ၅ပါး၊လောကီပဉ္ဉံ၅ပါး၊ဝိဇ္ဇံ၃ပါး၊သံသမာပ၈ပါးဆိုတဲ့တရားတွေကသန္တရာတော်မှာအရိယသူတော်ကုန်တို့ရတဲ့ရတဲ့တရားတွေဖြစ်လို့သူတို့ကိုအဓိကမတ္တမလို့ခေါ်တယ်။ပရိမဏိတ္တမဆိုတာကထိုအဓိကမတ္တမခေါ်တဲ့မဉ္ဉံ၊ဘုဉ္ဉံ၊အဘိဉ္ဉံဇံတရားတွေကိုရရှိဖို့ရန်အတွက်တကယ်လက်တွေ့ကျင့်ကြံချုပ်ကိုပွားများအထောက်နေတဲ့ကျင့်စဉ်အရရကိုအထူးသဖြင့်သီလကျင့်စဉ်၊သမာဓိကျင့်စဉ်၊ဝိပဿနာပညာကျင့်စဉ်တွေကိုပฏิပတ်တိတ္တမလို့ခေါ်တယ်။ထိုပฏิပတ်တိတ္တမခေါ်တဲ့သီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာဝိပဿနာပညာကျင့်စဉ်တွေကိုစနစ်တကျဟောကြားပြတ်သားစုစုံမှထတော်မူတဲ့ဘုရားရှင်ရဲ့ပိဋကသုံးပုံပရိယတ်တရားတော်တွေကပရိယတ်တိတ္တမတရားတွေလို့ခေါ်ပါတယ်။အဲဒီတ္တမသုံးပြသာသနာတော်မြတ်ကြီးကိုကွယ်ပတ်အောင်ပြုလုပ်နေတဲ့ပုဂ္ဂိုလ်တွေဘယ်လိုကွယ်ပတ်အောင်လုပ်တပြီးတော့မှထပ်ပြောင်းနော်။နောက်တစ်ခုအင်္ဂုတ္တဧကနိဗ္ဗာန်သုတ္တနံပါတ်131မှာခုနကသုတ္တန်လေးကတော့သုတ္တနံပါတ်130ပဲနော်။တရား31မှာဘယ်လိုဘုရားရှင်ကချက်ဟောတယ်လဲ။ယေတိဘိက္ခုဘိက္ခုဓမ္မအာဓမ္မောတိတိပိတိတေဘိက္ခုဘိက္ခုဘူဇနာအာတိတာယပฏิဘာနာဘူဇနာအတုခာယဘဟုနောဇနာသအနတ္ထာယအာဟိတာယဒုက္ခာယဒေဝမနုဿာနံဘိက္ခုယစိတ္တယတောယေတိဘိက္ခုအကျဉ်းဟံတော်တိကာဓမ္မံဓမ္မကိုအာဓမ္မောတိအာဓမ္မဟု၍တိပိတိချင်းရှာပြ၍နေကြလေကုန်၏ဘိက္ခုရှင်သန်ရတို့တေဘိက္ခုထုံရတော်တို့ဒီကဘဟုဇနာအာဟိတာယလူများအပေါင်းဤလူနာနိဗ္ဗာန်သုံးတန်သောအကျိုးစီဘုံမဲ့ရအလုံးငါပရိပန္နာကျင့်ကြံကြောကိုပွားများအထောက်၍နေတဲ့ပုဂ္ဂိုလ်တို့သည်ဟွန်းဒီဖြစ်ကြလေကုန်၏ဘဟုဇနာအတုခယလူများအပေါင်းဤလူနာနိဗ္ဗာန်သုံးတန်သောချမ်းသာဒုက္ခကိုမရရှိရန်အလုံးငါပฏิပန္နံကျင့်ကြံကြောကိုပွားများအထောက်ရွေးနေတဲ့ပုဂ္ဂိုလ်တို့သည်ဟွန်းဒီဖြစ်ကြလေကုန်၏။ဒေဝမနုဿာနံနတ်လူတို့၏အနတ္ထယလူနာနိဗ္ဗာန်သုံးတန်သောချမ်းသာဒုက္ခအကျိုးစီးပွားမဲ့ရန်လောကအကျိုးမဲ့ရန်အလောကအဟိတယလူနာနိဗ္ဗာန်သုံးတန်သောချမ်းသာဒုက္ခတိဟုသောအစီးပွားမဲ့ရန်လောကဒုက္ခယဆင်းရဲဒုက္ခရောက်ရှိခြင်းအလောကပฏิပန္နံကျင့်ကြံကြောကိုပွားများအထောက်ရွေးနေတဲ့ပုဂ္ဂိုလ်တို့သည်ဟွန်းဒီဖြစ်ကြလေကုန်၏။ဒီပုဂ္ဂိုလ်ကဓမ္မကိုကြောအဓမ္မလို့ပြောတယ်ဓမ္မကိုအဓမ္မလို့ဒီလိုပြောနေတဲ့ပုဂ္ဂိုလ်ကအ တော်ဝရီရတဲ့ရတဲ့ကျလူနဲ့နေဖန်ဆိုတဲ့သုံးနာသောချမ်းသာဒုက္ခအစိမ့်ပါရင်မဲ့ဖို့ချမ်းသာဒုက္ခမရရှိဖို့အတွက်ကျင့်နေတဲ့ပုဂ္ဂိုလ်ဒီနတ်လူတွေရဲ့ရတဲ့ရတဲ့လူနဲ့နေဖန်သုံးနာသောချမ်းသာဒုက္ခခေါ်တဲ့အကျိုးတရားတွေမဲ့ရန်အစိမ့်ပါရင်မဲ့ရန်ဆင်းရဲဒုက္ခရောက်ရှိမှုရန်အတွက်ကျင့်နေတဲ့ပုဂ္ဂိုလ်ဒီဖြစ်တယ်။ဒါရင်ငါဆိုမကသေးဘူး။ဘုံစံတိဘိက္ခဝေဘိက္ခုအပုညဘတဝတိတသိမြံတတမအန္တရာသဖြင့်တိဘိက္ခဝေရှင်တယံတို့တိမိခုထောယံတော်တို့ဒီကဘုံစံမြပြစွာလင်းဖြစ်သောအပုညမကောင်းမှုအကုသိုလ်တရားကိုဘတဝတိဖြစ်ပေါ်စေကြလေကိုဤတိသထောပုဂ္ဂိုလ်တို့သည်လိဤမန္တတမဤတတမသုံးပြသန္တာရောမြတ်ကြီးကိုအန္တရာသဖြင့်တိကိုပြောက်စေတဲ့ပုဂ္ဂိုလ်တို့ဖြစ်ကြလေကိုဤသာသနာတော်ကြီးဘွယ်အောင်လုပ်နေတယ်။အဲဒီတော့ဘယ်လုံးပုံကိုယ်နေလဲဆိုတော့ခေါင်းကနှစ်ခုပေါင်းပြီးဘုံပြောင်းတယ်။အာဓမ္မကိုဓမ္မလို့ပြောတယ်။ဓမ္မကိုကြတော့အာဓမ္မပြောတယ်။အဲဒီတော့ခုဘုန်းကြီးဒီညဟောတဲ့တရားအတိုင်းတနည်းပြောမှတ်ပြီးတော့နော်။ရှင်ဥစွာအထက်ကဖွင့်ထားတာလေးတော့ပြောမယ်။အကုသိုလ်တရားကမ္မပဋ္ဌာန်းတရား၁၀ပါးအလုံးသိကြပါတယ်နော်။ကာယဒုစိတ်၃ပါးဝစီဒုစိတ်၄ပါးမနောဒုစိတ်၃ပါးဒီဒုစရိုက်တရားတွေကအာဓမ္မပဲဒါဘိဓမ္မာနီးဒုစရိုက်တရားတွေကဓမ္မပဲဒါပြင်းနဲ့အဲအာဓမ္မတွေကိုဓမ္မပဲဓမ္မပဲကိုအာဓမ္မပဲလို့သွားပြောတယ်ဒါကလည်းသာသနာပစ္စည်းဖို့အတွက်အကြောင်းပဲဟောသူတဲ့တထဘာမှအပြည့်မရှိပါဘူးပေါ့စသည်ဖြင့်ဒီလိုလျှောက်ပြောတာပဲနော်သူပစ္စည်းမတရားယူတာလည်းအပြည့်မရှိဘူးစသည်ဖြင့်ဒီလိုဟောတာပြောတာမျိုးတွေပဲနောက်တစ်ခုကတော့အမိဓမ္မာနိအရာကတော့ခွန်ကြီးတို့ဗောဓိပက္ခယတရား38ပါးဆိုတာရှိပါတယ်နော်သတိပဋ္ဌာန်4ပါးသမပဋ္ဌာန်4ပါးအဋ္ဌိပ4ပါးအိန္ဒြေ5ပါးဘု5ပါးဘုဇဉ်9ပါးမဂ္ဂင်10ပါးဆိုပြီးတော့ဗောဓိပက္ခယတရား38ပါးရှိပါတယ်ဒီဗောဓိပက္ခယတရား38ပါးကပရိက္ခသုံးပုံကိုချုပ်လိုက်ရင်ဘုရားရှင်ကဒီဗောဓိပက္ခယတရား38ပါးကိုနိမျိုးစုံနဲ့ဘုရားတော်ရဲ့အစ္ဆာပြဋ္ဌခံကိုကြည့်ပြီးဟောနေတာပဲ။လေရောဘုရားရဲ့အဆုံးအမရပြောမယ်ဆိုရင်ဗောဓိပက္ခယတရား38ပါးကိုထပ်ပြီးအကျဉ်းချုပ်လိုက်တော့မဂ္ဂင်10ပါးပဲ။မဂ္ဂင်10ပါးကိုထပ်အကျဉ်းချုပ်လိုက်တော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပကပညာမဂ္ဂင်။သမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝကသီလမဂ္ဂင်။နမဝယမသမ္မာသတိသမ္မာသမာဓိကပညာမဲ့ခင်အဲသမာဓိမဲ့ခင်ဘုန်းလည်းတော့သီလကျင့်တယ်သမာဓိကျင့်တယ်ပညာကျင့်တယ်ပဲဒီတော့ခုနကဘုန်းကြီးသမာဓိတိအကြောင်းရှင်းခဲ့ဒီတော့ဒီသမာဓိတိကဘာကိုသမာဓိတိကိုလဲသစ္စာလေးပါးကိုထွန်းထွန်းသိတဲ့ဉာဏ်ကိုသမာဓိတိသမာသင်္ကပ္ပကသမာဓိတိရဲ့နောက်လိုက်ဖြစ်တယ်သစ္စာလေးပါးအာယုံကိုအာယုံဘုံတော့စိတ်ကိုရှင်းချတင်ပေးတဲ့သဘောလေးကသမာသင်္ကပ္ပသမ္မာဓိဋ္ဌိကသစ္စာလေးပါးကိုထိုးထွင်းသိတယ်။သမ္မာသင်္ကပ္ပကသစ္စာလေးပါးအယုံပေါ်သောစိတ်ကိုရှင်းချတင်ပေးတယ်။သမ္မာဝါစာကဝစီတုစိတ်လေးပါးမှရှောင်ကျင်ပြီးဝစီတုစိတ်တရားတွေကိုပြောဆိုတယ်။သမ္မာသင်္ကပ္ပကကာယတုစိတ်၃ပါးမှရှောင်ကျင်ပြီးကာယတုစိတ်တရားတွေကိုပြုကျင့်။သမ္မာအာဇီဝကဒီသမ္မာအာဇီဝကဝစီကာယတုစိတ်ဝစီတုစိတ်ကြီးကြောင့်ရရှိတဲ့ပစ္စည်းတွေကိုမသုံးစွဲဘဲနဲ့မှန်ကန်တဲ့ကုန်သွင်းခြင်းလည်းလုပ်ခြင်းစတဲ့ကောင်းမှုလုပ်ငန်းရခြင်းကိုပြုလုပ်ပြီးတော့အသက်မွေးတယ်နော်သတ္တမအာဇီဝပဲ။နောက်ကုန်သွင်းမှု၅မျိုးဆိုတာလည်းရှိပါတယ်နော်။လူကိုကုန်သွင်းခြင်းလက်နဲ့ကိုကုန်သွင်းခြင်းအစိတ်ကိုကုန်သွင်းခြင်းသံဃာတွေကိုတိုးပေါ်အောင်ဆိုတဲ့ရည်ရွယ်ချက်ဖြင့်မွေးမြူတွေလုပ်ပြီးကုန်သွင်းခြင်းလက်နဲ့ကုန်သွင်းခြင်းဆိုရင်ကုန်သွင်းခြင်း၅မျိုးကြောင့်ရရှိတဲ့ပစ္စည်းလည်းဒါဘုဒ္ဓဘာသာဥပဒကမှန်ခဲ့ရင်မသုံးဆရအောင်။ဒါလည်းသမ္မာအာဇီဝအဲ့ဒါကိုရှောင်ရှင်းနိုင်ရင်တော့သမ္မာအာဇီဝပဲ။အဲ့တော့နောက်တစ်ခုကသမ္မာဝါယမသမ္မာတတိသမ္မာသမာဓိသမ္မာဝါယမကခုနကပြောခဲ့တဲ့သမ္မာပဒံ၄ပါးပဲမဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ဖြစ်ပေါ်ပြီးတဲ့အကုသိုလ်တရားတွေကိုပင်နေအောင်မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်အောင်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေကိုအရဟတမအဋ္ဌိတို့ဘောအောင်ကျူးစားအထုတ်ခြင်းပဲသမ္မာတတိကခုနကပြောခဲ့တဲ့တတိပဒံ၄ပါးပဲကာယ ानु ပါဒနာတတိပ္ပံဝေဒနာ ानु ပါဒနာတတိပ္ပံစိတ် ानु ပါဒနာတတိပ္ပံဓမ္မ ानु ပါဒနာတတိပ္ပံခေါ်တဲ့တတိပ္ပံ၄ပါးအာယုံကိုအမှတ်ရနေခြင်းပဲဒီတော့ဒီကာယ ानु ပါဒနာတတိပ္ပံဆိုတာကဘုရားရှင်ကအပိုင်းကြီး14ပိုင်းခွဲခြားပြီးဟောကြားထားပါတယ်နော်အဲ့ဒီထဲမှာလူရင်းကိုပြောလို့ရှိရင်အာနာပါနဘိုင်းမှာဘုရားရှင်က အာနာပါနကမ္မထံကိုသရုတ်ရဇံအတိပောင်းအောင်ရှုတဲ့သမထကမ္မထံကိုလည်းရှေးဥစွာဟောတယ်။ပြီးတော့မှဝိပဿနာကျင့်စဉ်တွေကိုအရှင်းဆုံးဟောထားတယ်၄ဆင့်ခွဲပြီးဟောတယ်။ပထမဆင့်ကဣတိဣဇ္ဇတံဝါကာယေကာယ ानु ပတိဝိဟရတိဘိဓဝါကာယေကာယ ानु ပတိဝိဟရတိဣဇ္ဇတဘိဓဝါကာယေကာယ ानु ပတိဝိဟရတိဆိုပြီးတော့ဣဇ္ဇတမိတ္တနှစ်ဌာနလုံးမှာရှိတဲ့ယုံနာဓမ္မသင်္ခါရတရားတွေကိုရှုပွားသိသိပုံကိုဟောတယ်။ဒုတိယဆင့်ကျတော့သမုဒိယဓမ္မနုပါတိဝါကာယသမေဝိဟရတိဝေယဓမ္မနုပါတိဝါကာယသမေဝိဟရတိသမုဒိယဝေယဓမ္မနုပါတိဝါကာယသမေဝိဟရတိစသည်ဖြင့်ခန္ဓာကဘုန်းကြီးရှင်းခဲ့တဲ့ပရိစ္ဆသမုပ္ပါပဲအကြောင်းတရားတွေထင်ရှားဖြစ်ခင်အကျိုးခန္ဓာ၅ပါးထင်ရှားဖြစ်ပုံကိုမြင်အောင်ရှုဖို့ဟောတယ်အကြောင်းတရားတွေခြုံငိမ့်ခဲ့ရင်လည်းအကျိုးခန္ဓာ၅ပါးတို့ရဲ့ခြုံငိမ့်ပုံကိုမြင်အောင်ရှုဖို့ဟောတယ်ပြီးတော့မှအကြောင်းအကျိုးနှစ်ရလုံးတို့ရဲ့ဖြစ်ပြီးပြင့်နေတဲ့ခန္ဓာအပြည့်ဖြစ်ပြင့်နေတဲ့သဘောနဲ့မြင်အောင်ရှုပါဆိုပြီးဟောတယ်။ဒီတော့ဆိုလိုတာလေးကသတိပ္ပဏဉ္စင်ဒီပြစ္ဆုတ်မှန်တက်တဲ့ရှုဖို့ဘုရားဟောတယ်လို့မဆိုလိုပါဘူး။ဒါပရိစ္ဆသမုပ္ပါရှုခဲ့ကိုဘုရားရှင်ကထည့်ခေါ်ထားပြီးသားဖြစ်တယ်။အကြောင်းတရားတွေထင်ရှားဖြစ်ခရင်အကျိုးတရားတွေထင်ရှားဖြစ်ပုံဆိုတာဒါအကြောင်းကျိုးဆက်နေမှုပရိစ္ဆသမုပ္ပါကိုရှုဖို့ဟောတာ။အကြောင်းတရားတွေချုပ်ခရင်အကျိုးတရားတွေခြုံငိမ့်မှုကိုကရှင်းပြပြီးသားအနာကရှုခဲ့တတ်တယ်ပဲ။ရတ္တမဆိုင်တဲ့ခြေကမှာဝိသရဏဥပါဒတိခရကံဆိုတဲ့အကြောင်းကြားတွေချုပ်သွားတဲ့အတွက်ပြိဋိဘာနာသုတိမှာအကျိုးခန္ဓာငါးပါးဒုက္ခသစ္စာတရားတွေနောက်ဆုံးဖိတ်ချုပ်ထားတာဒါကိုမြင်အောင်အရှုခိုင်းတယ်ဒါတတိပ္ပံမှာပါနေတယ်ပြီးတော့မှအဋ္ဌိကယောတိဝပဏ္ဍတတိပိစုပါတိတဟောတိကာယလင်းတသက်ပဲရှိတဲ့ရူပကာယနာမကာယယုတ်နံတသက်ပဲရှိတဲ့ပရမတ္ထဒံတသက်သက်ပဲရှိတဲ့ဘာမှမရှိဘူးဆိုလိုတာကခွင်ရတ္ထယောဇာကဘင်္ဂညာမိုင်းကိုဥတည်ထား။ဘင်္ဂညာကိုရောက်သွားတဲ့ပုဂ္ဂိုလ်တွေကကလတ်ခေါ်တဲ့အမှုန်လေးတွေကိုတော့မတွေ့တော့ဘူး။ပရမတ္ထပရမတ္ထဓာတ်အတိအစ်ဖြစ်တဲ့ယုတ်တဲ့နတ်တဲ့ညဘောသာသိတော့တယ်။အဲဒီယုတ်တဲ့နတ်တဲ့တွေကလည်းပြည့်မီနေတာပဲဒါပဲမြင်တော့တယ်။အဲ့ဒါဘင်္ဂညာကနေစပြီးသင်္ခါရုပ္ပကညာအတိဝိပါဒညာအလုံးကိုခေါ်ထားတယ်။အဲ့ဒီပြီးတော့မှအာနိတိလောစဝိဟရတိနတ်စာကေစီလောကေဥပါတိတိဆိုတာအရိယမညာ၄ပါးဖြစ်ပုံဘုံညာ၄ပါးဖြစ်ပုံကိုဆက်ဟောတာဒါတတိပ္ပံတိုင်းမှာဘုရားရှင်ကပုံစံတို့ဟောထားပါတယ်ဒါကြောင့်တတိပ္ပံဖြစ်စဉ်ဒီပစ္စုပန်တဲ့တဲ့ပစ္စုပန်တစ်ခုတည်းကိုရှုနေတဲ့ကျင့်စဉ်တော့မဟုတ်ဘူးယုံနံပရမတ္ထဌာန်သားတွေကိုရှုနေတဲ့ကျင့်စဉ်ဖြစ်တယ်အဲ့ဒါကိုတော့သဘောပေါက်ဖို့လိုတယ်မမသမာဓိဆိုတာကဘာလဲဘယ်လိုများနားလည်ကြသမ္မာသမာဓိဆိုတာကအဲ့ဒီမဟာသီရိပဒနာသုတ်တမသမ္မာသမာဓိဆိုတဲ့သက္ကလုံရဲ့ definition ကိုဘုရားရှင်ကအတိအကျရှင်းထားတယ်။ပရမေဇံသမာဓိဒုတိယဇံသမာဓိတတိယဇံသမာဓိသရုတ်ဇံသမာဓိတွေကိုသမ္မာသမာဓိလို့ခေါ်ဆိုရတယ်ဆိုပြီးရှင်းထားတယ်နော်။ဒါပေါင်းလိုက်တော့မဂ်ကင်၈ပါးဖြစ်ပြီ။အဲ့ဒီမဂ်ကင်၈ပါးကဓမ္မပဲ။ဟုတ်ပါလား။အဲ့ဒီဓမ္မကိုအတ္တမလို့ပြောခဲ့ရင်ဒါဘာလို့ထားလဲ။သာသနာကိုပြည့်စုံအောင်ဖြည့်ဆည်းနေတာ။အာရမတွေကိုလည်းဓမ္မလိုအစားထိုးပြခဲ့ရင်ဘာလို့ထားလဲသာသနာကိုပြည့်စုံအောင်ဖြစ်စင်းနေတာဘာပြောတာလဲသာသနာပြည့်စုံသာသနာဆိုတာကဘုရားရှင်ရဲ့အဆုံးအမပဲဘုရားရှင်ရဲ့အဆုံးအမတွေကိုပြည့်စုံအောင်ဖြစ်စင်းနေတာပဲဒါကိုသာသနာဖြစ်တယ်လို့ခေါ်တာဘယ်လိုဖြစ်တယ်လဲခုကြည့်ပေါ့ဘုရားကယုတ်တရားနံတရားတွေကဒုက္ခသစ္စာဒီဒုက္ခသစ္စာမသိခဲ့ရင်သာသနာကိုဆင်းဒုက္ခကုံရဖြစ်တဲ့နိဗ္ဗာန်ဘယ်လို့မှမရဘူးခေါ်တယ်ယုတ်နံပရမတ္ထဌာတာဆိုတာဒါကဘုရားအရာသာဝကကြီးဘယ်လို့မှမသိနိုင်ဘူးဒီယုံနံကြီးကသာဝကနဲ့ဘာမှမဆိုင်ဘူးဘုရားသာသိတာတပည့်ညွတ်တညာအရာပဲဆိုပြီးမျက်လုံးပိတ်ချလိုက်တယ်အဲ့ဒါဘာလို့ထားလဲဓမ္မကိုအဓမ္မပဲလို့ထင်ရှားပြနောက်တစ်ခုကဲကောင်းပြီဒီလိုဆိုလို့ရှိရင်ဘယ်လိုယုံနံရှုမလဲဆိုတော့ဟောကိုယ်နေတာကယုတ်တရားဆန္ဒကယုတ်တရားသိနေတာကနံတရားဆိုပြီးဌာနဲ့သွားတယ်အဓမ္မကိုကြတော့ဓမ္မပြန်လုပ်ပြန်နောက်တစ်ခုဒီအရေးတွေချဘူးချမ်းအတိတ်နေကြည့်ပြီးပြီးမရှိဘူးမရှိတာဘယ်လိုရှုမလဲအနာဂတ်ကမဖြစ်သေးဘူးမဖြစ်သေးတာဘယ်လိုရှုမလဲဆိုပယ်ချလိုက်တော့တတိပ္ပံရဲ့ဒုတိယရှုခဲ့ဝိပဿနာဘိုင်းနဲ့သိအောင်လားမသိတော့ကြောင်းကျိုးဆက်နေမှုပရိစ္ဆေသမုပ္ပါခေါ်တဲ့သမုဒိယနိစ္စကိုမသိခဲ့ရင်သန္တာဝေဆေဒုက္ခကိုယံဖြစ်တဲ့နိဗ္ဗာန်ကိုဘယ်လိုမှမရဘူးဘုရားကဟောနေဟောနေတော့အဲ့ဒီအဆုံးမှကြီးပျက်စီးမတော်ဘူးလားတစ်ချိန်ပေါ့နော်အရှင်အနန္တကိုရုံမြတ်နဲ့ဘုရားရှင်တို့ကိုရုံတိုင်းကာမန္တဓမ္မခေါ်တဲ့ဏိဘုံညွန်ရဲ့အနိတောတခုမှသတင်းဆုံးတော်မူကြပါတယ်။ထိုနေ့မှာရှင်အနန္တကိုရုံမြတ်ကသောတပန်ဖြစ်ပြီးပါပြီ ဖြစ်ပြီးတဲ့အတွက်ပရိစ္ဆာသမုပ္ပါဒ်သဘောတရားတွေကိုအဝိဇ္ဇာကနေပြီးတော့ဟောသရမရဏအတိအစကနေအဆုံးဆင်းရင်ပြီးတော့ဝိပဿနာရှုတယ်အဆုံးကနေအစကျန်ရှုတယ်အလယ်ကနေအစအလယ်ကနေအဆုံးနီးမျိုးစုံနဲ့ရှုလိုက်တော့ပရိစ္ဆာသမုပ္ပါဒ်သဘောတရားတွေကသူ့ဉာဏ်ထဲမှာသိရှင်းတယ်ရှင်းနေတဲ့အတွက်ကြောင့်ဘုရားကတော့ဒါမိဘတစ်ခုပြုလို့ဒီဘုရားရှင်ကိုလျှောက်ထားခဲ့ရင်တရားကောင်းတစ်ပုဒ်တော့ဘာနာကြောင့်ရရှိမှာပဲဆိုတော့ဥဒိဋ္ဌိဉာဏ်ဉာဏ်အခါဘုရားရှင်ကချိန်ကတက်ခါသူကဘာလျောက်ထားလဲမြတ်စွာဘုရားကျောင်းကျိုးဆက်နံကိုပြိဿာပုဗ္ဗသဘောတရားတွေဟာခက်ခဲတယ်နည်းနည်းနဲ့ဆိုတော့လေဒီလိုရဲ့ဉာဏ်နဲ့မှာတော့တိမ်ငိမ့်လေးလွယ်လွယ်လေးဖြစ်နေပါလေမြတ်စွာဘုရားဆိုပြီးတော့ရှောက်တယ်မာဟိယောအနန္တမာဟိယောအနန္တအနန္တသင်ဒီလိုမပြောပါနဲ့ဣတ္တသအနန္တဓမ္မန္တအနတုဖို့တာအပ္ပိဝေဒာဧဝမယံဗဇ္ဇန္တကုလကဇန္တကုလခန္ဒီကသဓမ္မုံဇပပဇာဗုဒ္ဓအဘယံဒုက္ခတေဝိနိဘာသသံသရဏာတိဝတ္တိအနန္တဒီကြောင့်ရစင့်တမှုပရိစ္ဆေပုဗ္ဗသဘောတရားတွေကိုအနုဘောဓဉာဏ်ဖြင့်လျော်စွာထုတ်ပြမသိတဲ့အတွက်ဗဏိဝိဒဉာဏ်ဖြင့်လည်းမဆိုင်ခိုဆိုင်သည့်တေအံကိုရညေဖို့ထက်ပေါက်မသိတဲ့အတွက်ဒီသံဃာဝစီရဲ့ဒုက္ခတွေမှာတရားဝင်ဟာသဘောတော်ခဲ့မှာရဲ့အတိုက်ဒုက္ခရှုပ်ထွေးပွေပြီးနေကြရတယ်။အရင်ပြန်ရှာလို့မရအောင်ကျွတ်တည်းကြိုက်ထားတဲ့ခြေရင်းခြေသေးတွေရှုပ်ထွေးပြေးပြီးတော့နေကြရတယ်။ဖြူစံမြက်ပြင်းမြက်ဖြစ်ပြည့်လို့ထားတဲ့ခြေတော့ကျုံတော့ဗာများလည်းတော့မြက်ကြီးကပြတ်ထွက်သွားတဲ့အတွက်အရင်အပြန်ရှာလို့မရအောင်ရှုပ်ထွေးပွေပြီးနေကြတယ်။အဘယ်သံဃာမှလည်းမလုံမြောက်နိုင်ဘူးအဘယ်မှကျွင်းတဲ့သံဃာကလည်းဘယ်လိုမှမလုံမြောက်နိုင်ပါဘူးဆိုပြီးတော့ဒီလိုဟောထားတယ်ဒီဟောကြားချက်ကိုကိုးကားပြီးတော့အထေရကြီးများကလည်းအာသနိဝိသကမိဝနိစ္စနိမာထဏံသံဃာဗျာမတိတော်နတ်ကောစီသုဗ္ဗိနန္ဒရိပြတ်ချိတမန်ကြီးဤဟူသောမြတ်သောကြောင့်ဖြာချက်မှမြတ်မြတ်ထက်အောင်သွင်းထားတဲ့ဉာဏ်ကြီးဟူသောတန်လျက်ဖြစ်မောဇုဇေဝံကဲ့သို့တဘာဝင်ကိုညှပ်ပနှိမ့်ဆက်နေတဲ့ဒီကြောင့်ကျွတ်ဆက်တယ်မှုပြိဿသဘောပါသဘောတရားတွေကိုမထွင်းဖို့မသိမြင်နိုင်ပဲသံဃာဝစီရဲ့ဒုက္ခမှကြော်လန့်လုံယောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မထဲမှာတော့မတရားမှမရှိစဘူးဟော